ကချင်ပြည်နယ်မြစ်ချင်းနှမ်းမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကနေတင်ကနေဖြိုခွင်းရမှာထိခိုက်တန်ရာရရှိခဲ့တယ်လို့လူများများဖမ်းဆီးခံရတဲ့ကြောင်းပြောပြပြီးမှာပါကျွန်တော်နိုင်ကွင်းအိမ်ပါဒီကနေ့မနေ့မြစ်ကြီးနှမ်းမြို့မှာစစ်အာဏာရှင်စန့်ကျင်ရေးဆန္ဒပြတဲ့တပိတ်စစ်ကြောင်းကိုလုံခြုံရေးတပ်ဖွဲ့တွေကရာဗာတနတ်နဲ့ပြစ်ဖောက်ဖြိုခွင်းခဲ့တယ်လို့တပိတ်ဥဆောင်သူမျိုးသမီးတူကပြောပါတယ
်ခုလက်ရှိနောက်ဆုံးအခြေအနေကတော့ဒီမနေ့ပိုင်းကနေပြောမယ်ဆိုတော့ကျမတို့ဒီဆွေရဲ့အနေနဲ့တော့ plan AB တော့ထားရှိခဲ့ရပေါ့နော် plan AB ထားရှိခဲ့ပေမဲ့ကျမတို့ဒီတပိတ်စစ်ကြောင်းဟာဆိုလို့ရှိရင်ကားရင်အများကြီးနဲ့ကျမတို့ရဲ့ပထမ plan A ဆွေရဲ့ကိုဖြိုခွင်းခံရတယ်ပေါ့နော်ပြီးရင် plan B အနေနဲ့ကျမပြန်ဆူတဲ့ခါကျရင်မိတွေကအဲ့ဒီဟို plan Aမှာမစုလို့ပဲနဲ့ဒီ plan B ကိုအကုန်လုံးဝိုင်းညံပြီးခါကျတော့ကျမတို့ရဲ့ဒီစုရက်ကိုပြန်ပြီးဖြိုခွဲပါလေအခုဒီနောက်ဆုံးတော့ plan B စုရက်နေရာမှာပဲကျမတို့အကုန်ပြန်ရောက်လာခဲ့ပါလေပေါ့နော်ဒါပေမဲ့ဒီထပ်တိကျန်းဘက်မှာရှိနေတဲ့ဒီအုပ်စုတစ်ခုကတော့ဝိုင်းခံနေရတယ်ပေါ့နော်ဒါပေမဲ့အခုနေထားကြတော့အကုန်လုံးလည်းပြန်သွားကြပြီဆိုတော့ scene ပေါ့နော်အဲ့လိုရှိပါလေကျိုးခဲတော့ကျမတို့ဒီအတန်းတောင်းတိုင်းကိုတော့ဒီစစ်ကားရဲ့ပြီးတော့ဒီရေးတွေရဲ့သူတို့အများကြီးဝင်းရံပြီးခါကျတော့ဒီစစ်မှတ်တမ်းတွေနဲ့ပေါ်တော့ဒီချင်းထောက်တာမျိုးတို့ပစ်တာမျိုးဘို့မင်းရီဘုံတွေရောပေါ်တော့အဲ့လိုပစ်တော့ကျမတို့ဒီလူစုကွဲသွားတယ်ပေါ်တော့
လုံခြုံရေးတပ်ဖွဲ့တွေကနေတပိတ်တူကိုဖြိုခွင်းရမှာထိခိုက်တန်ရာရရှိသူတွေရှိတယ်လို့40ဦးထက်မနည်းအဖမ်းဆီးခံရတယ်လို့တပိတ်ကောင်းဆောင်သူကပြောပါတယ်
ကျွန်တော်ဖန်စီထင်းထင်းခံတာစုစုပေါင်း48ယောက်ရှိပါတယ်ဗျ။တန်ရာရတာကျွန်တော်သိတာကတော့9ဦးပေါ့။4ယောက်ကတော့တမန်တန်ရာဖြစ်ထားပြီးတော့တယောက်ကတော့လောလောဆယ်ကျွန်တော်ပြင်ပစီရင်မတင်ထားပါလေဗျ
။ဒီကနေ့ဆန္ဒပြပွဲဖြိုခွင်းခံရပြီးလူအများများဖန်စီခံရတယ်လို့အဲ့ဒီထဲမှာသတင်းထောက်သူလည်းဖန်စီခံရတယ်လို့ဆန္ဒပြပွဲမှာသတင်းယူနေတဲ့သတင်းထောက်သူကပြောပါတယ်
။ကွာအရှိရနဲ့မပိတ်ပဲနဲ့အနောက်ကနေကွာဒါပါတနက်ကဘလို့ပြောလဲလူစုခွဲလေးဖြစ်တာပြေတော့အမှလူစုကပြန်ခွဲတော့ဆန်ရရကျွန်တော်ရှိမှပဲ3ယောက်လောက်ရှိတယ်အဲ့နမှာဖျားချောင်းတစ်ခုရှိတယ်ကျွန်တော်တို့ကတော့ဖျားချောင်းထဲကိုတီးတယ်ဖျားချောင်းတော့သူတို့ကလေးဖက်ပိတ်လိုက်တယ်ပိတ်မထွက်ဘူးကြားရဲခန်းခံရတဲ့လူလည်းကားနဲ့ဒီ3ကြီးလောက်ရှိတယ် The 74 Media မိကျနာချီဆိုင်ပေါ့အဲ့ကကင်မရာမင်းတယောက်ပါသွားလို့ပြောတယ်
အဖမ်းဆီးခံရတဲ့ဆန္ဒပြသူတွေပြန်လည်လွတ်မြောက်ရေးအတွက်မြို့သူမြို့သားတွေရောပါရာရေးဆိုင်ရာအကြီးအကဲတွေရောကချင်ငင်းချိုင်းရေးဖွဲ့ BCG ကနေကြိုးပမ်းနေပါတယ်။လက်ရှိဖမ်းခံရတဲ့သူတွေလွတ်မြောက်ရေးအတွက်ကြိုးပမ်းနေစေလို့ BCG အဖွဲ့ကဥလမိုင်ကွန်ကြာကပြောပါတယ်
။သူတို့တော်တော်ပို့လိုက်တယ်ဒီနေ့ဆိုတော့ရောက်40လောက်ရှိတဲ့တည်းနဲ့အလုံးပွဲသိမ်းတဲ့အခါကျမှပဲအပိတ်သိမ်းတဲ့အခါကျမှပြောရအောင်လို့
ဒီနေ့မနေ့ပိုင်းမှာကချင်ပြည်နယ်အတွင်းဝိုင်းမော်ပူတာအိုဗမော်မြို့ကဆန္ဒပြလူစုတွေကိုရဲတပ်ဖွဲ့တွေကလူစုခွဲဖို့ပြောဆိုပြီးဆန္ဒဆက်လက်မပြနိုင်ဖို့ဖိအားပေးခဲ့ပါတယ်။မနေ့ကလည်းဝိုင်းမော်မြို့ဆန္ဒပြပွဲမှာတပိတ်စစ်ကြောင်းဖြိုခွင်းခံရပြီးတပိတ်ဥဆောင်သူမူလတန်းကျောင်းဦးဆရာမကြီးတော်လငန်းလွမ်းတော်နဲ့ဒေသခံမျိုးရမီဒေါ်စရန်းဆယ်ညွယ်တို့နှုမြေကြီးနာကျင်းထောင်မှာဖမ်းဆီးထိန်းသိမ်းခံရတယ်လို့တက်ကြွလှုပ်ရှားသူမျိုးရမီတူကပြောပါတယ်။တရက်ပိုင်းတွင်ကချင်ပြည်နယ်မြေကြီးနားဝိုင်းမော်မိုးညင်းပူတာအူဘက်မှဆန္ဒပြသူတွေနဲ့တက်ကြွလှုပ်ရှားသူတွေ50ကျော်ဖမ်းဆီးခံရတယ်လို့လည်းလွှတ်တော်ကိုယ်စားလှယ်တွေကပြောပါတယ်။မနေ့ကလည်းရန်ကုန်မန္တလေးမုံရွာတနင်္သာရီတိုင်းဒေသကြီးမြိတ်ထဝဲစတဲ့မြို့တော်များများမှာစစ်အာဏာသိမ်းမှုကိုစန့်ကျင်ကန့်ကွက်ပြီးဒီမိုကရေစီတောင်းဆိုတဲ့ဆန္ဒပြပွဲတွေကိုဒုက္ကန်တနက္ကန်ရဲတွေအယဝတ်တွေကအင်အားလုံးရင်းနဲ့ပြစ်ခတ်ကြိုက်နှိုက်ဖမ်းဆီးဖြိုခွဲမှုကြောင့်တန်ရာများပြားရရှိခဲ့သလိုဖမ်းဆီးခံရသူတွေကလည်းများပြားလာနေပါတယ်။ဖေဝါရီလ3ရက်နေ့ကတမတော်ကနေအာဏာထိန်းသိမ်းခဲ့ပြီးနောက်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်သမရအပါဝင်ပြည်ထောင်စုအစိုးရဖွဲ့ဝင်တွေတိုင်းနယ်ပြည်နယ်ဝန်ကြီးချုပ်တွေနဲ့အစိုးရဖွဲ့ဝင်တွေလွှတ်တော်ကိုယ်စားလှယ်တွေထိန်းသိမ်းခံခဲ့ရတယ်လို့တိုင်းနယ်ပြည်နယ်အလုံးမှာကန့်ကွက်တပိတ်မှောက်ဇာနာပြမှုတွေရှိလာပြီးဖမ်းဆီးမှုတွေကလည်းတိုးလာနေပါတယ်။ကျွန်တော်နိုင်ကုန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။